ရှင်မိတ်ဆွေများကိုမင်္ဂလာပါလို့နှုတ်ခွန်းဆက်တာလိုက်ပါတယ်ရှင်။သောတာရှင်များရှင်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ3ရက်မြန်မာတက္ကသိုလ်1383ခုနှစ်ကြာသိုလ်လာဆန်းနှစ်ရက်တနင်္လာနေ့ညှော်လင့်ချင်းတန်မြမအစီအစဉ်များကိုစတင်တန်လွှင့်နေပါတယ်ရှင်။
တော်တာရှင်များခင်ဗျာ AWR မျော်လင့်ချင်းအတန်ရေဒီယိုမြန်မာပိုင်းအစီအစဉ်ကိုနက်နက်6နာရီမိနစ်30မှ8နာရီအထိ16မီတာ kHz 10653ညာညာပိုင်း9နာရီမှ9နာရီခွဲအထိ25မီတာ kHz 11623ညာမှနေ့စဉ်အတန်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီကနေ့တနင်္လာနေ့မှာထုတ်လွှင့်ပေးမယ့်အစီအစဉ်တွေကတရားဒေသနာဟောကြားခြင်းအစီအစဉ်၊ကိုအတွေ့တည့်တေခံခြင်းအစီအစဉ်၊ကဘာကျော်ကြားပုဂ္ဂိုလ်များအစီအစဉ်တို့ဖြစ်ပါတယ်ရှင
်။ယောလင်းခြင်းအတာMasha Radio Bengala Concert The Garden The China Dancing Nice Evil Your Linjin Atta Radio Masha Radio The Dingong Linja Jaya Zivo Maisette Your Linjin Radio
သောတာရှင်များရှင်နေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်ကိုသိခါရောရစီဟာဥဆိုင်တာတွေးထံမှမှတ်သားနိုင်ယူကြပါစို့လားရှင
်ချစ်သောတာရှင်အမမိတ်ဆွေညီကုံပေါင်းတော်များအားလုံးမင်္ဂလာပေါင်းတယ်ပြည့်စုံကြပါစေအခုချိန်မှာနေ့စဉ်အသက်တာခရစ်တော်၌တာအစီအစဉ်အားဖြင့်ချစ်သောတာရှင်ဓမ္မမိတ်ဆွေများအားလုံးအတွက်ဝိညာဉ်ခွန်အားရရှိဖို့ရန်အားပေးတိုက်တွန်းသွားခြင်းပါတယ်ရှိဥစွာကျမ်းစာတော်များတစ်ပုဒ်ကိုဖတ်ပြချင်ပါတယ်။ဘယ်မှာတွေ့နိုင်လဲဆိုရင်စာလကျမ်းခန်းကြီး51အငယ်ခွနှစ်ထဲမှာဘယ်လိုဖော်ပြထားတယ်လဲဆိုတော့အကျွန်ုပ်ကိုစင်ကြယ်စေခြင်းဟာဟုတ်တုတ်ပင်ညွတ်နဲ့တန့်ရှင်းခြင်းမင်္ဂလာကိုပေးတော်မူပါ။အကျွန်ုပ်ကိုမိုးပွင့်ထက်သာ၍ဖြူစေခြင်းဟာဆေးကြောတော်မူပါဆိုပြီးဖော်ပြထားပါတယ်။ချစ်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာ။တခါကြတော့အဖိုးကြီးတယောက်ရှိပါတယ်။အဲ့ဒီဖိုးကြီးဟာသူသွားတဲ့နေရာတိုင်းမှာစားအုပ်ငငယ်လေးတအုပ်ကိုအမြဲတမ်းသူနဲ့အတူယူသွားလေရှိပါတယ်။အဲ့ဒီစားအုပ်ကိုတော့သူ့အနေနဲ့သူ့ရဲ့ကိုယ်တိုင်အထုပ်ပတ္တိစားအုပ်ဆိုပြီးခေါ်ဆိုထားပါတယ်။ဒါပေမဲ့အံဩစရာကတော့အဲ့ဒီစားအုပ်ဟာစားရွက်၃ရွက်သာပါပြီးအဲ့ဒီစားရွက်ပေါ်မှာလည်းဘာမှမရေးထားတာတွေ့ရှိရပါတယ်။ဘာမှမရေးထားပေမဲ့လည်းသူ့အနေနဲ့ဒီစားအုပ်ဟာအင်တာမှပြေဝဆုံနေတဲ့သူ့ရဲ့အသက်တာအကြောင်းအရာပဲဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာစာရွက်၃ရက်မှာပါတဲ့အဲ့ဒီစာအုပ်ရဲ့အကြောင်းကိုဆက်ပြီးလေ့လာကြည့်ကြပါစို့ပထမဦးဆုံးစာရွက်ကတော့အမဲရောင်ရှိပါတယ်အဲ့ဒီအဖိုးကြီးနေနဲ့အမဲရောင်စာရွက်ကိုညွန်ပြပြီးဒါဟာကျွန်တော်ရဲ့တဘာဝအသက်တာနဲ့ဆိုင်တဲ့အကြောင်းအရာကိုဖော်ပြထားတဲ့စာရွက်ပဲဖြစ်ပါတယ်သူဟာတဘာဝအားဖြင့်အပြစ်နဲ့ပြည့်ဝတဲ့ပုံကိုဖြစ်တဲ့အတွက်ဒီစာရွက်အမဲလိုဖြစ်နေပါတယ်ဆိုတဲ့အကြောင်းကိုရှင်းပြလိုက်ပါတယ်ဒုတိယစာရွက်ကိုကြည့်လိုက်တဲ့အခါမှာတော့အနီရောင်ရှိပါတယ်သူအနေနဲ့အနီရောင်စာရွက်ကိုညွန်ပြပြီးဒီအနီကတော့ဘာကိုပုံဆောင်တယ်လဲဆိုရင်ကယ်တင်ရှင်သခင်ခရစ်တော်ရဲ့အသွေးတော်ဖြစ်ကြောင်းသူအနေနဲ့ဒီအနီရောင်ရှိတဲ့စာရွက်ကိုကြည့်တိုင်းအမြဲတမ်းကြည်နူးခဲ့ရကြောင်းဘာဖြစ်လို့လဲဆိုတော့အနီရောင်ဖြစ်တဲ့သခင်ခရစ်တော်ရဲ့အသွေးတော်ဟာအပြည့်နဲ့ပြည့်ဝနေတဲ့သူ့ရဲ့အသက်တာအကျင့်ဇာရိတတွေကိုပြုပြင်ပြောင်းလဲပေးတဲ့အတွက်ကြောင့်ပဲဖြစ်ပါတယ်။ဒါကြောင့်ယောမဩဝါဒစာအခန်း6အငယ်23ထဲမှာအပြည့်တရားရဲ့အခါဟာတည်ခြင်းဖြစ်ပါတယ်။ဒါပေမဲ့ဖျားသခင်ပေးတော်မူတဲ့စုဂျေစုကတော့ငါတို့သခင်ယေရှုခရစ်အားဖြင့်ထာဝရအသက်ပဲဖြစ်ကြောင်းရှင်းပြလိုက်ပါတယ်။ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာတတိယစာရွက်ကိုကြည့်တဲ့အခါမှာတော့ အဖြူရောင်ရှိပြီးအဲ့ဒီအဖြူကတော့ကယ်တင်ခြင်းရအောင်ရွေးယူခံရတဲ့သူ့ရဲ့ဝိညာဉ်ဖြစ်တဲ့အကြောင်းခရစ်တော်ဘုရားဟာသူ့အတွက်အပြစ်ထဲကနေရွေးယူခဲ့ပြီးတော့အပြစ်နဲ့ပြည့်ဝပြီးမဲမောင်နေတဲ့သူ့ရဲ့နှလုံးသားကိုမိုးပွင့်လိုဖြူစင်လှပတ်တဲ့အသက်တာဖြစ်အောင်ပြောင်းလဲပေးခဲ့ပါတယ်ဆိုပြီးရှင်းပြလိုက်ပါတယ်ချစ်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကျွန်တော်တို့ကြားခဲ့ရတဲ့အဲ့ဒီဖိုးကြီးရဲ့စာအုပ်ဟာဒီကနေ့ကျွန်တော်တို့အားလုံးရဲ့အသက်တာနဲ့နိုင်ရှင်ပြောဆိုလဲရှိနေပါတယ်ကျွန်တော်တို့အားလုံးဟာအပြစ်သူပြစ်သားများဖြစ်ကြပါတယ်ဒါပေမဲ့ဖျားအနေနဲ့အပြစ်ကိုမုန်းတဲ့အတွက်ကြောင့်ဖျားရဲ့ရှေ့မှာတော့ကျွန်တော်တို့တွေဟာမဲနေတဲ့စာရွက်လူဖြစ်နေပါတယ်ဒါပေမဲ့အပြစ်ကိုမုန်းပြီးအပြစ်သူပြစ်သားတွေကိုချစ်တဲ့ဖျားသခင်ရဲ့မေတ္တာတော်ကြောင့်ဒီကနေ့ကျွန်တော်တို့အနေနဲ့မဲမောင်နေတဲ့ဘဝအသက်တာကနေဖြူစင်လှပတဲ့အသက်တာကိုပြောင်းလဲပေးခဲ့ပါတယ်ဘယ်နည်းအားဖြင့်ပြောင်းလဲပေးခဲ့တယ်လဲဆိုရင်ဖျားသခင်ကတူးဒီသောသားတော်ဖြစ်တဲ့သခင်ခရစ်တော်အနေနဲ့လက်ဝါးကားတိုင်းမှာကျွန်တော်တို့အားလုံးရဲ့အပြစ်အတွက်အသွေးကိုတွန်းလောင်းအသေးခံခြင်းအားဖြင့်ကျွန်တော်တို့ရဲ့အပြစ်တွေကိုခြေမုံပစ်ခဲ့ပါတယ်ဒါကြောင့်ခရစ်တော်ဖျားရဲ့အသေးခံခြင်းအားဖြင့်ကျွန်တော်တို့ရဲ့အသက်တာဟာဖြူစင်ပြီးဖြောင့်မဲ့တဲ့အသက်တာကိုရရှိမှာဖြစ်ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ပြုလုပ်ရမယ့်တာဝန်ဝတ္တရားကတော့ကျွန်တော်တို့ရဲ့အပြစ်တွေကိုဝမ်းနဲ့ကြည်ကွဲပြီးကျွန်တော်တို့ရဲ့အပြစ်တွေကိုဖြေလွတ်ပေးဖို့ဘုရားသခင်စီမှာတောင်းခံမှာဖြစ်ပါတယ်။ဒါကြောင့်ဘုရားသခင်ရဲ့တန်ရှင်သောဝိညာဉ်တော်အားဖြင့်ကျွန်တော်ရဲ့အသက်တာကိုထိမ့်ချုပ်မယ်ဆိုရင်ဘုရားအပြစ်ကိုမုန်းတယ်လို့ကျွန်တော်တို့လည်းပဲအပြစ်ကိုယွန်ရှာမုန်းတီးသွားမှာဖြစ်ပါတယ်။ဒါကြောင့်ရှင်ပေါလုအနေနဲ့ဘယ်လိုပြောခဲ့သလဲဆိုရင်သူ့ရဲ့အသက်တာမှာခရစ်တော်ဝင်ရောက်ကိန်းအောင်သွားတဲ့အခါမှာတစ်ချိန်ကသူချစ်ခဲ့တဲ့မကောင်းတဲ့အရာတွေကိုမုန်းတီးသွားပြီးသူတစ်ချိန်ကမုန်းတီးခဲ့တဲ့ခရစ်တော်ရဲ့ဖြောက်မှခြင်းကိုပြန်ပြီးချစ်မြတ်နှုတ်ခဲ့ပါတယ်လို့ပြောခဲ့ပါတယ်။ဒါကြောင့်ခရစ်တော်ဖျားကိုကျွန်တော်ရဲ့စင်လုံးထဲမှာဝင်ခွင့်ပြုမယ်ဆိုရင်တော့ရှင်ပေါလုကဲ့သို့အတွေ့အကြုံကိုရရှိမှာဖြစ်ပါတယ်။ချစ်တော်ရရှင်ဓမ္မမိတ်ဆွေပေါင်းတို့ခင်ဗျာကြီးမားတဲ့ဝမ်းမြောက်ခြင်းဟာဖျားသခင်ကျွန်တော်ရဲ့အပြစ်ကိုခွင့်လွတ်တယ်ဆိုတာကိုနားလေသဘောပေါက်တဲ့အပေါ်မှာမူတည်ပါတယ်။ဒါကြောင့်ဒီကနေ့ကျွန်တော်အသက်ရှင်တဲ့အသက်တာမှာဘုရားသခင်ကကျွန်တော်ရဲ့အပြစ်တွေကိုတကယ်လွတ်ကြောင်းတဲ့မဖြောက်မတ်တဲ့အသက်တာကနေပြန်လည်ပြီးခရစ်တော်ရဲ့အသွေးတော်အားဖြင့်ဆေးကြောခဲ့ကြောင်းကိုယုံကြည်စိတ်ကြဖို့အရေးကြီးပါတယ်။ဒါကြောင့်ကျွန်တော်အနေနဲ့အမြဲတမ်းသတိရမှာကတော့ကျွန်တော်အနေနဲ့ဘလောက်ပဲဆိုးသွမ်းတဲ့လူတွေဖြစ်စေခရစ်တော်ဘုရားဟာကျွန်တော်တို့ရဲ့ဆိုးသွမ်းတဲ့အပြစ်တွေကိုစီကြောနိုင်ကြောင်းနဲ့မိုးပွင့်ကဲ့သို့ဖြူစင်အောင်ပြုလုပ်ပေးနိုင်ကြောင်းပဲဖြစ်ပါတယ်။ဒါကြောင့်ဒီကနေ့ကျွန်တော်ရဲ့အသက်တာမှာအိုးအဖဖျားကျွန်တော်တို့ဤအပြစ်များအတွက်ကိုရရှင်အသေးခံခဲ့သည့်အတွက်အထူးပင်ကျေးဇူးတင်ပါ၏။ကျွန်ုပ်တို့အားတန့်ရှင်းဖြူစင်သောအသက်တာရရှိဖို့ရန်ပြုပြင်တော်မူပါ။စာရမဏေဤစုံစမ်းသွေးဆောင်ခြင်းထက်မှတွန်းလှန်နိုင်ဖို့ရန်ကျွန်ုပ်တို့အားကာကွယ်ဆောင်မတော်မူပါ။အာမင်ဆိုပြီးဆုတောင်းကြပါစို့ချစ်တော်တဲ့ရှင်ဓမ္မမိတ်ဆွေညီကိုမောင်နှမများအားလုံးနေ့စဉ်သက်တာမှာခရစ်တော်ဖျားကိုအားကိုးယုံကြည်ပြီးသူ့ရဲ့တုန်တင်လမ်းပြတဲ့အတိုင်းအမြဲတမ်းလိုက်လျှောက်ခြင်းအပြင်အသက်တာအောင်မြင်ခြင်းရရှိကြပါစေ
တော်ရရှိမိတ်ဆွေတို့ခင်ဗျာဒီအစီအစဉ်ကတော့ကိုတွေ့တတိခန့်တဲ့အစီအစဉ်ဖြစ်ပါတယ်တတိခန့်ကျဲဆိုတာကလူတူတယောက်ရဲ့ကိုတွေ့ဖြစ်ပျက်ခဲ့တွေ့ကြုံခံစားခဲ့ရတဲ့အကြောင်းအရာတွေကိုသူတစ်ပါးကမှတ်သားစရာသင်ခန်းစာယူစရာခွန်အားရစရာဖြစ်စေလိုတဲ့စေတနာနဲ့မိမိကတတိအဖြစ်ရင်ထဲကနေပြီးတော့ဖွင့်ဟတင်ပြပေးတာဖြစ်ပါတယ်ဒါကြောင့်ဒီနေ့မှာဘသူရဲ့တတိခန့်ကျဲကဘာအကြောင်းအရာတွေနဲ့ဘယ်လိုခွန်အားပေးမလဲဆိုတာနားတော်တာဆင်ကြပါဦးနော်
တာရှင်မိတ်ဆွေများရှင်ဒီကနေ့ကြားရမယ့်တက်တေခံချက်ကတော့ဓမ္မမှုတော်ဆောင်ဆရာကြီးတူဖြစ်တဲ့ဆရာကြီးဦးရွှေလိုင်ရဲ့ကိုတွေ့တက်တေခံချက်လေးတစ်ချက်ဖြစ်ပါရဲ့ရှင်တောတာရှင်များရှင်ငွေဥကာလရက်တရက်မှာဆရာကြီးဦးရွှေလိုင်ဟာတဝဲမမော်လမြိုင်ကိုသွားဖို့အတွက်ဆူတောင်းပြီးအိမ်မှထွက်လာခဲ့ပါတယ်ကားဂိတ်ကိုရောက်တဲ့အခါကားရဲ့ရှေ့ခန်းမှာသွားထိုင်လိုက်တယ်နေရထိုင်ကင်းကကောင်းကောင်းရပြီးအေးအေးဆေးဆေးမိုးလမြိုင်ကိုရောက်အောင်စီးသွားရမယ်ရှေ့ကန်းဆိုတော့စိန်ကြကြနဲ့စီးရတော့မှာပဲလို့ထိုင်ပြီးတွေးနေတော့မမျော်လင့်ပဲဖုံးတော်ကြီးတပါရောက်လာတော့တာပဲဖုံးတော်ကြီးကဒကာကြီးဒါဖုံးကြီးစီးမဲ့နေရာဖြစ်တယ်ဒကာကြီးနောက်မှာသွားထိုင်ပါလို့ပြောလိုက်တယ်ဒါနဲ့ပဲဆရာကြီးဦးရွှေလိုင်ကကျွန်တော်လဲခရိယံဖုံးကြီးတပါပါဒီမှာထိုင်လို့မရဘူးလားလို့ပြန်ပြောတော့ဖုန်းကြီးကဒါကတန်ဃာတော်များနေရာဖြစ်ကြောင်းပြန်ပြောတယ်ဒီလိုနဲ့ဆရာကြီးဦးရွှေလိုင်ဟာသူ့နေရာကနေထပြီးဖယ်ပြေးလိုက်တယ်ဖုန်းကြီးလည်းအဲ့ဒီနေရာကိုထိုင်လိုက်တယ်ဆရာကြီးဦးရွှေလိုင်ဟာကားရဲ့နောက်ထိုင်ကုန်တွေကိုတွားကြည့်တော့လူတွေပြည့်နေလို့နေရာမရတော့တဲ့အခါနောက်ကားပဲစီးရတော့တယ်ဒါပေမဲ့ဆရာကြီးဦးရွှေလိုင်ဟာဖျားရှင်ရဲ့အလိုတော်ပဲနောက်ကားနဲ့ရရနေရာမှာထိုင်လိုက်ရင်ဘေးကင်းလုံခြုံစွာနဲ့ခီးကိုသွားရအောင်ဖျားရှင်အန်တရဟူသည်မှာကာကွယ်တော်မူဖို့ဆုတောင်းလိုက်တယ်ပြီးတော့ကာဆတ်ထွက်ပါတော့တယ်လန့်ခီအစအလေဆုံးဖျားသခင်ရဲ့စောင့်ထိန်တော်မူတဲ့အတွက်ဘေးကင်းစွာပဲမော်လမြိုင်ကားဂိတ်ကိုရောက်ခဲ့ပါတယ်ကားဂိတ်ရောက်တဲ့အခါဆရာကြီးဦးရွှေလိုင်တို့အရှိကထွက်လာတဲ့ကားကဓမြတိုက်ခံရတယ်လို့တည်င်းကြားတာနဲ့သွားကြည့်တဲ့အခါလူတချို့တည်ပြီးတချို့ဒဏ်ရာရတာတွေ့ရတယ်။တနောက်မှန်ပြီးတေဆုံးတဲ့လူတွေကိုသွားကြည့်တဲ့အခါဆရာကြီးဦးရွှေလိုင်ထိတ်လန့်သွားတော့တာပါပဲ။ဘာကြောင့်လဲဆိုရင်သူ့ထိုင်နေတဲ့ကားရှိခန်းကထိုင်ခုံမှာသူ့ကိုဖယ်ခိုင်းပြီးဝင်းထိုင်လာတဲ့ဖုံးတော်ကြီးတပါးဖြစ်လို့ပါပဲ။ဆရာကြီးဦးရွှေလိုင်ဟာတကယ်လို့သာအဲ့ဒီရှိခန်းထိုင်ခုံမှာထိုင်ပြီးဒီကားကိုစီးနင်းလိုက်မယ်ဆိုရင်တနောက်မှန်ပြီးတေမဲ့စီးရင်မှာပါမတေချတာပေါ့ဒါပေမဲ့ဘုရားသခင်ဟာသူ့ရဲ့အမှုတော်ဆောင်ဆရာကြီးဖြစ်တဲ့ကျွန်တော်ကိုကာကွယ်စောင့်ရှောက်ခဲ့ပါတယ်လို့တက်တေခံပြောပြခဲ့ပါတယ်သောတာရှင်များရှင်နှုတ်ကပတရားတော်ကသာရဘုရားသည်ငါတို့လိုက်လျှောက်ရန်လမ်းကိုစီရင်တော်မူပြီးဖြစ်၍လူသားသည်မိမိ၏ဘဝခီးလမ်းကိုအဘယ်သို့နားလည်နိုင်မည်နည်းလို့ဖော်ပြထားပါတယ်ရှင်ဆရာကြီးဦးရွှေလိုင်ဟာသူခီးလန်းကိုသူမသိခဲ့ပေမဲ့အရာခတ်သိန်းကိုသိမြင်တော်မူတဲ့ဘုရားသခင်ကလန်းခီးကိုပဲ့ပြင်ပေးခဲ့ပါတယ်။သောတာရှင်မိတ်ဆွေအပေါင်းလည်းဆရာကြီးဦးရွှေလိုင်ရဲ့တက်တေခံချက်ကိုကြားရခြင်းအပြင်ဝိညာဉ်ခွန်အားရရှိပြီးဘုရားသခင်ရဲ့ကျေးဇူးတော်ကိုသိရှိနားလည်နိုင်ကြပါစေရှင်။သောတာရှင်အပေါင်းကိုဘုရားရှင်ကောင်းချီးပေးပါစေ။သောတာရှင်အပေါင်းရွှေလန်းချမ်းမြေ့ကြပါစေရှင်။
Jinale pe wire re Ajinna khong ba tu re atwe Wire na khan ga twi sa to sha ga de Karani taung gong tan me nya bi Shan tu mya tu pa ni se ni le Na jin zwa he twi ye
လေးပေးဝေခဲ့တယ်အချင်းသာခေါင်းပါသူတွေအတွေ့ဝေဒနာခံတော့သွေးသာတို့ရှာခဲ့တယ်ကရာနီတောင်ကုန်းထဲမင်းညာပြီရှန်သူများသူ့အပေါ်ညင်းစေနေလေနာချင်းစွာဟစ်ကျွေးရင်
ကဘာပေါ်မှာရှိတဲ့ထင်ရှားတဲ့ပုဂ္ဂိုလ်ကြီးများရဲ့ကြိုးစားမှုဘုဒ္ဓတွေကိုတင်ပြပေးမယ့်အချိန်ဖြစ်ပါခင်ဗျာ
။ညောင်လင်းချင်တဲ့လူငယ်မောင်မယ်လေးတို့ရဲ့ကဘာကျော်ကြားပုဂ္ဂိုလ်များစီစဉ်မှာအမေရိကန်ပြည်ထောင်စုရဲ့ပထမဦးဆုံးသမ္မတကြီးတဦးဖြစ်တဲ့ဂျော့ချ်ဝါရှင်တန်ရဲ့အကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရဲ့ဝါရှင်တန်ကိုဗာဂျီးနီးယားပြည်နယ်ဝိတ်ကဖီးလေတော်မှာ1932ခုနှစ်ဖေဖော်ဝါရီလ22ရက်နေ့မှာဖွားမြင်ခဲ့ပါတယ်။မျိုးရိုးအားဖြင့်လယ်မြေပိုင်ရှင်တွေဖြစ်ပြီးပြည်စီဥစ္စာကျွဲဝပါတယ်။လူငယ်မောင်မယ်လေးတို့ရေဂျော့ချ်ဝါရှင်တန်ဟာကျောင်းမှာစာကိုသေချစွာသင်ကြားခဲ့ရသူမဟုတ်ပါဘူး။ဒါပေမဲ့မြေတိုင်းပညာဘက်မှာဝါသနာပါတဲ့အတွက်ကနန်းသင်္ချာကိုအထူးစူးစိုက်တင်ကြားခဲ့ပါတယ်။သူရဲ့အသက်16နှစ်မှာတော့လော့ဖေယာဘက်ဆိုသူမြေပိုင်ရှင်နဲ့တိကျွမ်းပြီးအဲ့ဒီမြေပိုင်ရှင်စီမှာမြေတိုင်းစီအလုပ်ကိုလုပ်ကိုင်ခဲ့ပါတယ်။
အကိုဖြစ်သူလော်ရင့်ကွယ်လွန်သွားတဲ့အတွက်ဂျော့ဂျ်ဝါရှင်တန်ဟာမောင်ဗာနွန်ချမ်းမြေကိုဆက်ခံရရှိပြီးမြေပိုင်ရှင်တဦးဖြစ်လာခဲ့ပါတယ်။သူ့ရဲ့အသက်နှစ်နှစ်မှာဗာဂျင်းနီးယားတပ်ဖွဲ့မှဗိုလ်မှူးအဆင့်နဲ့စစ်မှုထမ်းပါတယ်။သူဟာ3နှစ်မြောက်စစ်မှုထမ်းပြီးနောက်1958ခုနှစ်မှာယာရူးကနေနှုတ်ထွက်ခဲ့ပါတယ်။သူဟာ15နှစ်မြောက်မြေပိုင်ရှင်တော်လကဗာဂျင်းနီးယားပြည်နယ်ကောင်စီဝင်အဖြစ်အေးချမ်းစွာနေထိုင်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့ဂျော့ဂျ်ဝါရှင်တန်ဟာလွတ်လပ်မှုကိုမျက်နှာသူတူဖြစ်တဲ့အတွက်ဗြိတိရှ်အစိုးရရဲ့ချုပ်ချယ်တာကိုမခံရနိုင်ဖြစ်ခဲ့ရပါတယ်။လူငယ်မောင်မယ်လေးတို့ရဲ့1986ခုနှစ်မှာအမေရိကန်စစ်တပ်ဟာဘော့စတန်မြို့ကိုဗြိတိရှ်လက်ကနေပြန်ပြီးသိမ်းပိုက်နိုင်ခဲ့ပါတယ်။ဒီလိုအောင်ပွဲရခဲ့တဲ့အတွက်ဝါရှင်တန်ဟာသူရဲကောင်းအာဇာနည်အဖြစ်ထင်ရှားလာခဲ့ပါတယ်။စစ်ပွဲပြီးတဲ့အခါဝါရှင်တန်ဟာသူရဲ့နေအိမ်ကိုပြန်လာပြီးချမ်းမြေ့စွာနေထိုင်ခဲ့ပါတယ်။ဒါပေမဲ့တိုင်းပြည်ရေးအတွက်နိုင်ငံရေးထဲပြန်ဝင်ခဲ့ပါတယ်။1993ခုနှစ်မှာသမရအဖြစ်ရွေးချယ်တင်မြှောက်ပြီးဒုတိယကြိမ်မှာလည်းထပ်မံရွေးချယ်ခံရပါတယ်။တတိယကြိမ်မှာလည်းထပ်မံရွေးကောက်ပြီးမယ်။ဝါရှင်တန်ကလက်မခံခဲ့ပါဘူး။1998ခုနှစ်မှာဝါရှင်တန်ဟာအနားယူပြီးသူ့ရဲ့လယ်မြေယာမြေလုပ်ငန်းတွေမှာလုပ်ကမ်းရင်းအေးချမ်းသာရစွာနေထိုင်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရဲ့အမေရိကန်ပြည်သူလူထုနဲ့အခြားတိုင်းပြည်တွေကဂျော့ဂျ်ဝါရှင်တန်ကိုအမေရိကန်နိုင်ငံရဲ့ဖခင်ဆိုတဲ့ဘွဲ့အမည်နဲ့ကင်မွန်းတက်ခေါ်လေးရှိကြပါတယ်။တနည်းအားဖြင့်ဂျော့ဂျ်ဝါရှင်တန်ဟာဖခင်ကောင်းတဦးကတားကိုပြုစုဆောက်ရှောက်သလိုသူ့ရဲ့နိုင်ငံကိုပြုစုဆောက်ရှောက်သူတဦးဖြစ်ပါတယ်။သူ့ရဲ့နိုင်ငံအတွက်စစ်တိုက်ဖို့အရေးပေါ်လာတဲ့အခါတိုက်ခိုက်ခဲ့ပါတယ်။လူငယ်မောင်မယ်လေးတို့ရေဝါရှင်တန်ဟာငယ်စဉ်ထဲကသူ့ရဲ့တိုင်းပြည်ကိုချစ်ခင်သူဖြစ်သလိုရေမြေတောတောင်တွေကိုလည်းမျက်နှာသူဖြစ်ပါတယ်။ဒါပေမဲ့ဝါရှင်တန်ဟာတိုင်းသူပြည်သားတွေလွတ်လပ်ဖို့နဲ့ဒီလွတ်လပ်မှုကိုကာကွယ်တပ်တည်ကိုအမျက်နှာဆုံးဖြစ်ပါတယ်။လူငယ်မောင်မယ်လေးတို့ရေဂျော့ဂျ်ဝါရှင်တန်ဟာရုပ်ရည်ခန့်ညာပြီးမျက်နှာထားတည်သူဖြစ်ပါတယ်။တွာလာနေထိုင်ပုံကိုကြည့်ရင်မယ်မာနကြီးသူတယောက်လို့ထင်ရပေမယ့်အမှန်ကတော့သူတစ်ပါးအပေါ်ကျင်နာတတ်သူဖြစ်ပါတယ်ကွယ်အထူးသဖြင့်ကလေးတွေကိုချစ်ခင်နေလက်တွေ့သမားတူဖြစ်တဲ့အတွက်အရေးကိစ္စပေါ်ရင်မဖြစ်မနေလှုပ်ဆောင်တတ်တယ်ကွယ်ဂျော့ဂျ်ဝါရှင်တန်ဟာစစ်ပွဲတိုက်ရာမှာလည်းထိတ်ဆုံးငြိမ်းချမ်းတဲ့အခါမှာလည်းထိတ်ဆုံးပြည်သူလူထုရဲ့အသင်းနှလုံးတွေမှာလည်းပဲထိတ်ဆုံးရောက်သူဆိုပြီးချီးကျူးထောမနာပြုတာကိုခံခဲ့ရသူတူဖြစ်ပါတယ်လူငယ်မောင်မယ်လေးတို့ရေ1996ခုနှစ်ဒီဇင်ဘာလ23ရက်နေ့မှာသူ့ရဲ့နယ်မြေကိုလှည့်လည်ကြည့်ရှုဖို့မြင်းစီရင်ထွက်ခဲ့ရာကနေအေးအေးမိလာပါတယ်။အေးအေးမိတဲ့တန်ကဆိုးရွားပြင်းထန်တာမို့နောက်တနေ့ညဒီဇင်ဘာ24ရက်နေ့မှာကွယ်လွန်ခဲ့ပါတယ်ကွယ်။သူ့ရဲ့စိတ်ဆန္ဒအတိုင်းသူ့ရဲ့ရုပ်ကလေးကိုမောင်ဗာနွန်မှာပဲမြုပ်နှံထားကြပါတယ်ကွယ်။လူငယ်မောင်မယ်လေးတို့ရဲ့ဒီနေ့မှာကြားသိရတဲ့ကဘာကျော်ပုဂ္ဂိုလ်ကြီးကအမေရိကန်ပြည်ထောင်စုရဲ့ပထမအဦးဆုံးသမရကြီးဂျော့ဂျ်ဝါရှင်တန်ရဲ့အကြောင်းပဲဖြစ်ပါတယ်ကွယ်လူငယ်မောင်မယ်လေးတို့ရဲ့ခလေးတို့အသက်တာမှာလဲမိမိရဲ့တိုင်းပြည်ကိုချစ်မြတ်နိုးပြီးမိမိအရေးထက်သူတစ်ပါးရဲ့အရေးသူတစ်ပါးရဲ့အကျိုးကိုတည်ဖို့ဆောင်ရွက်ပေးကြရမယ်နော်လူငယ်မောင်မယ်လေးတို့ရဲ့ဘဝမှာလဲအောင်မြင်မှုအပေါင်းကိုစုကူနိုင်ကြပါစေလို့မမတ်သည်စုကဆုမွန်ကောင်းလေးတောင်းပေးလိုက်ရပါတယ်ကွယ်မျော်လင့်ခြင်းတန်တော်တတ်ရှင်များရှင်မြမဆွေဆုံးကျန်းအတွဲစနစ်မှာဂျော့ဂျ်ဝါရှင်တန်ရဲ့အကြောင်းကိုကောင်းနှုတ်တင်ဆက်ပေးခဲ့ခြင်းပဲဖြစ်ပါတယ်ရှင်။ကျေးဇူးတင်ပါတယ်ရှင
。 ရှင်များရှင်ကျမတို့ရဲ့ဗျာဒိတ်တော်စပေးစာယူတင်နန်းဌာနမှာအောက်ပါတင်ဒားများကိုပို့ချပေးလည်ရှိပါတယ်ရှင်တင်ဒားများမှာဆိဒ္ဓတုခာရှာဖွေခြင်းခရစ်တော်၏အသက်တာနှင့်တုန်တင်ကြမြတဘာဝတရားဤဆရာဝန်ရှိပါကျမ်းမာခြင်းနှင့်အသက်ရှိခြင်းသင်နှင့်သင်ကြမာ၏ရှာဖွေတွေ့ရှိခြင်းလမ်းညွန်သင်ခန်းစာများဖြစ်ပါလိမ့်ရှင်တင်ဒန်းအလုံးဟာအခမဲ့တင်ဒန်းတွေဖြစ်ပါတယ်ဖြစ်ဆိုပြီးတဲ့သူတိုင်းကိုဂုဏ်ပြုလွှာရှင်းပြပေးမှာဖြစ်ပါလိမ့်ရှင
်တော်တာရှင်များခင်ဗျာဓာတိတော်အတန်းစာပေးစာယူဌာနကိုဆက်သွယ်ခြင်းနဲ့ဆိုရင်တော့ဆက်သွယ်ရမယ့်ဖုန်းနံပါတ်ကတော့39 656 296 336နဲ့39 98 316 694ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ lalrawngbawla@gmail.com ကိုဆက်သွယ်နိုင်ပါတယ်။ဓာတိတော်အတန်းစာပေးစာဥထာဏာကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ soesandar Facebook အကောင့်မှာဆက်သွယ်နိုင်ပါတယ်။
AWR မျော်လင့်ခြင်းတံကိုအားပေးနေတယ်သောတာရှင်များရှင်မျော်လင့်ခြင်းတံမှာအကြောင်းအရာတွေကိုပုံမသိရှိပြီးဖုန်းနဲ့ဆက်သွယ်လိုပါက39 2539 3926 429နောက်ထပ်ဖုန်းတစ်လုံးအနေနဲ့39 688 464 689ကိုဆက်သွယ်နိုင်ပါတယ်ရှင
် AWR မျော်လင့်ခြင်းတံကို Facebook နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ AWR Yangon Facebook Page မှာဆက်သွယ်နိုင်ပါတယ်ခင်ဗျာအင်တာနက်ကနေမျော်လင့်ခြင်းအတန်ရေဒီယိုအစီအစဉ်တွေကိုနားထောင်ခြင်းနဲ့ဆိုရင်တော့ website လိမ့်စာကတော့ www.awr.org ဖြစ်ပါတယ်ခင်ဗျာ
တော်တော်ရှင်များရှင် KSTA အာကခွန်ကျွန်းမှာ AWR မျော်လင့်ခြင်းအတန်မြန်မာအစီအစဉ်များကိုအတန်လွှင့်ခဲ့ခြင်းဖြစ်ပါတယ်ရှင
် AWR မျော်လင့်ခြင်းအတန်ကိုနားတော်တာဆင်ခဲ့ကြတော့တော်တော်ရှင်အရောက်တိုင်းပေါ်မှာဖျားသခင်ရဲ့ကြွယ်ဝစွာသောကောင်းကြီးမင်္ဂလာတက်ရောက်ပါစေကိုယ်စိတ်နှပြကျမ်းမာရွှင်လန်းကြပါစေ ជ ேசு တင်ပါတယ်ခင်ဗျာ